မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းစန့်ကျင်ကန့်ကွက်လှုပ်ရှားမှုတွေမှာပါဝင်တဲ့သူထောင်နဲ့ချီကိုစစ်ကောင်စီကဒီသတင်းပတ်ရဲ့ဗုဒ္ဓဖူးနေ့မှာပဲပြန်ပြီးတော့လှုပ်ပေးခဲ့တာမှာတော့သတင်းမီဒီယာသမား10ဦးကျော်ပါဝင်ပါတယ်အဲ့ဒီထဲမှာအမျိုးသမီးသတင်းတောက်တချို့လည်းပါဝင်ပါတယ်One News ကအလွတ်တန်းသတင်းတောက်မတ်ရွှေကြီးဝင်းကတော့အာနာသိမ်းပြီးတော့ဆယ်ရက်မြောက်နေ့မှာအဖမ်းခံခဲ့ရတာပါပသိမ်ချင်းတောင်မှာ၅လနီးပါးနေခဲ့ရပြီးတော့ပြန်လည်လွတ်မြောက်လာခဲ့တဲ့အချိန်မှာသူဖမ်းခံခဲ့ရတဲ့အခြေအနေထောင်တွင်းအတွေ့အကြုံတွေကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမတ်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်There's a path we must choose sometime. Gotta stand up and fight some. မရွှေရီဝင်းကဒါပြီးခဲ့တဲ့ဇွန်လအကုန်မှာပေါ့နော်ဒီအချင်းသား2000ကျော်ပြန်ပြီးတော့လွတ်ပြီးတဲ့အထဲမှာပါလာတဲ့သတင်းတောက်တွေထဲမှာအမျိုးသမီးသတင်းတောက်တကယ်အနေချင်းလေးတွေထဲမှာတယောက်ပါလာတယ်ဆိုတော့ကျွန်တော်တို့သိရတယ်လေပြန်လွတ်လာတဲ့အပေါ်မှာလေတကယ်ကိုကျွန်တော်တို့ဝမ်းသာပါတယ်အဲ့ဒါကိုလည်းပြောချင်ပါတယ်
အဲ့တော့အခုလည်းအရန်ပျော်နေရပေါ့ဟုတ
်ခုလွတ်လာတယ်ဆိုတော့အဲ့ဒီပျော်နေတယ်ဆိုတော့ခံစားချက်ပေါ့နော်ဘလို့ခံစားရလဲလွတ်လာတဲ့အချိန်မှာ
လွတ်လာတဲ့အချိန်မှာဘလို့ခံစားရလဲဆိုတော့ညီမဒီပသိမ်မှာအရင်ဆုံးအဖမ်းခံရတာပေါ့သတင်းတောက်တယောက်လည်းဖြစ်တယ်နောက်ပိုင်းဘန်းကန်လာတော့လိုမင်းကလေးတယောက်ပြီးတယောက်ပေါ့အခုပသိမ်မှာဆိုရင်အခုကျမတို့အမျိုးသမီးဆောင်မှာဆိုဖမ်းဆီးခံထားတာ73ယောက်ထဲမှာဆိုရင်ပသိမ်က6ယောက်ပဲပါတယ်အဲ့6ယောက်ထဲမှာကိုကအစောဆုံးအဲ့လိုအစောဆုံးဖြစ်ပေမဲ့ပထမဒီ73ယောက်ကအပြင်မှာ2ယောက်လွတ်သွားသေးရယ်အာမခံနဲ့တယောက်လွတ်သွားရယ်အဲတယောက်ကကြတော့သူကပါလက်ခံပြီးလွတ်သွားရယ်အဲ့2ယောက်ကညီမ2လလောက်နေပြီးတော့မှသူကရောက်လာတယ်အရင်ရောက်တော့ပြန်နေတယ်နောက်မှပြန်တဲ့လူတွေတွေ့ရတဲ့အတွက်ကျွန်မအရင်ရောက်တဲ့လူဖြစ်ကြတယ်သူတို့နဲ့အတူတူလိုက်ပြန်နေတယ်ဒါပေမဲ့အမကန်ကိုသူတို့ပဲပြေးသွားတယ်အဲ့ချိန်မှာလည်းအရန်စိတ်မကောင်းနေဖြစ်ပြီးတော့တန်းနေရတယ်သူတို့တော့ဝမ်းသာရပြန်လွတ်တဲ့အတွက်အဲ့တော့ဒီလိုမျိုးပြန်လွတ်မယ်နေကိုစောင့်နေရပါတော့သူတို့တန်းနေရဖြစ်ကြည့်ဖြစ်စီအပြည့်ရှိရလို့ခိုင်ရဖြစ်စီကိုကလက်ရှိမှာကိုယ့်ရဲ့သားနဲ့ကိုယ့်ရဲ့မိခင်အိုးနဲ့ကိုကခွဲပြီးတော့လူနေရပြန်နေတော့နဲ့ခိုင်ဝင်ပြီးပဲဒီလိုပဲပြန်မယ်ပေါ့အကောင့်ကနေကိုတွေးထားတာပေါ့အရန်ဝမ်းသာသွားရပေါ့ပျော်ရတော့ပျော်တယ်အမေတတိထားမိရတော့ကိုခံဝင်တဲ့နဲ့လွတ်တဲ့လူကြောက်ဖြစ်တဲ့အတွက်ကိုကအစိုးရကိုကိုအပြစ်မရှိဘူးလို့လည်းခံယူထားတဲ့လူကြောက်ဖြစ်တော့တတိယနေ့နဲ့လည်းရုတ်တရက်ညနှစ်ချက်ပြီးချိန်နောက်ပြီးဖန်ခံရတဲ့လူကြောက်ဖြစ်တဲ့အတွက်အော်ငါခံအောင်တဲ့နဲ့လွတ်တယ်ကွမ်းတဲ့တာပဲမဲ့တတိယနေ့တော့အခုဒီမှာပြန်လာရဲပေါ့နော်အခုအိမ်မှာဆိုရင်လည်းကိုအောင်ကိုဒီစီပဲနေရဲဟုတ်မှအ
ဲ့တော့ခံဝင်ချက်နဲ့ဆိုတော့ခံဝင်ချက်ကဒီရာကိုကိုကဟိုလုတ်ခဲ့ပါတယ်ဆိုတာမျိုးခံဝင်ချက်ထုတ်ခိုင်းတာလားအခုပြန်လွတ်လာတဲ့ပုံစံက
သူတို့အဲ့ဒီမှာကျမတို့ဒီခန်းမှမှာပေါ့နော်ဒီစစ်တပ်ကထောင်အကြီးကြီးရောဒီရဲဘက်ဆိုင်ရာရဲမှုတွေရောထောင်ပိုင်ကြီးရောညှို့မှုတွေရောပေါ့နော်အဲ့လိုလာပြီးရောသူတို့ဘာကြောင့်လွတ်တယ်ပေါ့မိသားစုတွေနဲ့အခွဲခွဲနေရတဲ့သူတို့ဘက်ကကုတ်ချင်းစာလို့ပေါ့နော်အေးဒီဒီလက်ပြန်စီရင်လို့သူတို့လွတ်ပြေးလိုက်တာဖြစ်ပါရဲ့ဆိုပြီးရောသူတို့တက်ဆိုင်ရာသူတို့ဟောပြောတဲ့ပုံစံမျိုးလေးတွေကြောသွားတယ်ပေါ့နော်ကြောပြီးသွားတော့မှသူတို့တက်ဆိုင်ရာဌာနကနေပြီးရောအဲ့တရားသူကြီးမင်းတွေကလာတာလာပြီးတော့ကျမတို့အတုပ်အတုပ်တွေပေါ့အဲ့မှာရှင်ဝင်းပါညာခေါ်ပြီးတော့သူတို့ဘယ်လိုပြောလဲဆိုတော့ရှစ်ရှစ်ရှစ်ကဝင်းခံပါလားမဝင်းခံဘူးဆိုရင်ကျမတို့ကဒီအမှုကိုစက်စစ်မှဖြစ်တဲ့အတွက်ဒီပြန်လွတ်တဲ့အထင်မှာမပါဘူးကြံခဲ့ရမှာတကယ်လို့ဝင်းခံမယ်ဆိုရင်တော့ဒီတစ်ရှစ်ရှစ်ကိုကျမတို့ကနှစ်လနဲ့ဖြတ်ပြီးတော့ကျမတို့ကပြန်လွတ်ပေးမှာ905ကကြီးနဲ့ဒီသဘာဝဘေးစီပေါ့နော်ဒီမမှုကတော့ကျမတို့တရားစွဲတဲ့ဒီစစ်တပ်သူရဲ့ပေါ့အဲ့ရနေပြီးတော့တရားရုံးရုံသိမ်းွာတင်လိုက်တဲ့သူကရုံသိမ်းပေးရရှစ်ရှစ်ရှစ်တန်လာတော့ဝင်ခံမယ်ဆိုမှကျမတို့ကအမိန့်ချပေးလို့ရမှာမဝင်ခံဘူးဆိုရင်တော့ကျမတို့ကစစ်ချက်တွေယူမယ်ဆိုရင်အခုနောက်ကျောင်းပြန်လဲပြီးပြန်ပြီးချုပ်ခံရမှာဆိုတော့ဝင်ခံမလားဝင်ခံလားကိုယ့်ကိုသုံးဖြတ်ပါလို့တရားစီကကျမတို့ပြောတော့ဘုံမှာတရှိရှိရှိကလားကျမနားလည်လားဆိုရင်လူစုလူဝေးပေါ့ငါရောက်တယ်မပေါ်ရညမထွက်ရဆိုရဲအမေကိုဒါသူတို့ဒီပဋိမ္မာဆိုရင်ဒီဖေဗူအာရီ9ရက်နေ့မှာဒီပုံမှာဒီတရှိရှိကိုထုတ်လိုက်တာအဲ့ဒါငါရောက်ချက်မစုပါဘူးငါအပြင်မထွက်ရဘူးဆိုတော့ပုံမှာပေါ့နော်ဝန်ခံနေဆိုပြန်မယ်ဆိုတော့ဝန်ခံလိုက်တယ်ပေါ့ဝန်ခံပြီးကျမတို့ပြန်လာကြတယ်
အဲ့တော့ဆိုလိုတာက188ကိုတော့ဝင်ခံလိုက်ရတယ်ဒါပေမဲ့ကြံတဲ့ဆွဆွဲထားတဲ့ဟာတွေအမှုတွေကိုတော့ပြန်ပြီးတော့ပတ်လပ်ပေးလိုက်တဲ့သဘောတော့လည်းဖြစ်တာပေါ့လीနော
်ဟုတ်ကဲ့အဲ့လိုမျိုးပေါ့ဟုတ်ဒါပေမဲ့ဒီလိုတွေတော့ထပ်ပြီးတော့ပေါ့နော်မလုပ်တော့ဘူးဆိုတော့ပုံစံမျိုးတွေကိုလက်မှတ်ထိုးရတာပေါ့အ
ဲ့ဒီတော့အခုလိုမျိုးကိုကတကယ်တမ်းကျတော့သတင်းသမားတယောက်သတင်းယူနေတဲ့အချိန်မှာအဖမ်းခံရတယ်ဖမ်းတဲ့အချိန်မှာလည်းစနပြခေါင်းဆောင်ဆိုပြီးတော့ဆွဆွဲခံရတယ်ဆိုတော့ဒါကတော့ဆွဆွဲတဲ့ဒါအစကတည်းမှကမှားနေတဲ့ဆွဆွဲချက်တရားတော့ပါနေတာပေါ့နော
်ဟုတ်ကဲ့ပါအဲ့လိုနည်းနည်းလွဲချော်နေတာပေါ့နော်ညီမကတင်းယူပါဒီစနပြရဲ့တင်းကိုညီမယူပါအဲဒီကကျတော့လေဒီစနပြရဲ့အဖွဲကိုညီမခေါင်းဆောင်တာပေါ့
ဟုတ်ကဲ့အဲ့တော့ဒီအချင်းထောင်ထဲမှာနေခဲ့ရတာ9လနီးပါးလောက်ဖြစ်သွားတာပေါ့နော်အဖမ်းခံရတာဖေဗူအာရီလဆိုတော့အာနာသိမ့်ပြီးတော့မကြခင်မှာတော့ပဲအဖမ်းခံလိုက်ရတာပေါ့အ
ာနာသိမ့်ပြီးရဲ့အချိန်မကြခင်မှာပဲအဖမ်းခံလိုက်ရတာပေါ့
ဘယ်နှစ်ရည်နေလဲက
ျမတို့အာနာသိမ့်တာတည်းရဲ့
တည်းရဲ့နေ
တိမ်မှာဆန္ဒစပြတာ6ရည်နေပေါ့နော်ဆန္ဒပြရ6ရည်နေကျမ10ရည်နေညနှစ်ချက်ပြီးကြောအဖမ်းခံလိုက်ရ
ဆိုတော့အဲ့ဒီ9လနီးပါးကြာဒီအချင်းထောင်ထဲမှာနေခဲ့ရတဲ့အချိန်မှာရောဘာတွေကြုံတွေ့ရလဲတချို့တွေကကျမတို့သတင်းနေကြတဲ့အရာဆိုလို့ရှိရင်ရိုက်နှက်နှိပ်စက်တာရှိတယ်လို့ဘာလို့ပေါ့နော်မျိုးစုံကြရတဲ့ဖတ်တချို့ဆိုဖန်းစည်းခံရတဲ့အချိန်မှာထောင်ထဲရောက်လာတော့ကျိုးပဲ့နေရတယ်ရှိတယ်ဆိုရယ်ဆာမျိုးစုံကြရတဲ့ခါကြတော့လေကိုတိုင်ကိုအဲ့ဒါနဲ့ပတ်သက်ပြီးတော့ဘလို့ကြုံခဲ့ရလဲနှိပ်စက်ညှဉ်းပန်းခံရတာမျိုးကြုံခဲ့ရတာရှိလားန
ှိပ်စက်ညှဉ်းပန်းအဲ့လိုမျိုးတွေတော့ကျမမရှိဘူးပေါ့ဆလာဖမ်းနေရလဲတချို့ဒီသူပြောတာတော့လက်ချိတ်ခတ်တယ်သူတို့ရိုက်တယ်နဲ့တယ်ပေါ့အဲ့လိုမျိုးပြောရဲကျမကစလာဖမ်းနေရကျမကလက်ချိတ်မခတ်ဘူးအဲ့လိုမျိုးရောမရှိဘူးပဲကျမကစလာမီလာအဲ့နင်တို့ဖွဲ့ခေါင်းဆောင်တွေကဘယ်သူလဲနေရောဘာကြောင့်ဖမ်းတာလဲကျမကမပြောဘူးပေါ့
နောက်ဆုံးကျတော့ကို့ဆွဲတဲ့အမှုကဘယ်နှမှုဖြစ်သွားလဲ
အမှုကောင်ကပထမပိုင်းကပုံမှန်ဒီတဘာဝဘေး25နဲ့ပေါ့ပြီးတော့ဒီရှိရှိနဲ့ဆွဲအဲ့နှစ်ခုပဲရှိရလို့ထင်ပြီးတော့ရုံးသိန်းကြီးရုံးသိန်းကြီးပြတ်တယ်ပေါ့အဲ့ညီမကလည်းတစ်ခါမှ905ကကြီးနေဆိုတော့ဆုံးကြိမ်ကိစ္စကြီးမပြောဘူးပေါ့နော်အဲ့မဲ့မနေ့ကဒီ6လပိုင်း30ရင်းနေလွတ်ပြီးရဲ့အခါကျတော့မှလက်ရှိဝင်းကိုအပေါင်းကဘေးစီ25နဲ့905ကာကြီးနဲ့ကိုပတ်လက်တယ်ဆုံးကြိမ်ကတင်နေဆိုတော့မှအော်သင်ပြသည်ကြီးနေရှင်ကျမက905ကာကြီးပါလားဆိုတော့ပါတယ်လေးတယ်ဆိုတော့မှကျမကို3ခုနဲ့ဆွဲတာသိရပေါ့နော်အဲကျမကပုံမှန်3ခုနဲ့ဆွဲတာ905ကာကြီးရဲ့ရှိရှိကဲဒီဘေးစီ25ရဲ့အ
ဲ့တော့တကယ်တမ်းကျတော့ကိုလွတ်တဲ့နေကြမှာဒါကိုဘုံနောက်ဆွဲတဲ့အမှုဆိုတာတော့မှသိရတာမျိုးသွားဖြစ်နေတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကိုကဘာကြောင့်ဖမ်းတယ်လို့ရောထင်လဲ
သူတို့ဘက်ကတော့ညီမကိုဆွဲအကြောင်းရင်းကတော့ဒီအားလုံးရဲ့ဆန္ဒပြကောင်းဆောင်ဆိုပြီးတော့ဆွဲတာပေါ့နော်ဒီသတင်းတောက်ဆိုပြီးတော့ဆွဲတဲ့ပုံစံမျိုးတော့မပြောဘူးပေါ့ဒါပေမဲ့ကိုကလက်ရှိအချိန်ထိလည်းကျွန်မကသတင်းတောက်လေကျွန်မသတင်းသွားရည်ရလေကျွန်မဆန္ဒပြရဲ့အဲ့ဒါဆိုရင်လေကိုအောင်ကူပေါ့နော်ကိုဖြစ်တော့မှပြောဆိုပြီးတော့လူဘက်ကပြောလာတယ်ပေါ့ဆွဲတဲ့အကြောင်းရင်းကတော့အဲ့ဒီဆန္ဒပြလူငယ်တွေတသိန်းလူငယ်အဖွဲ့ကိုကျွန်မကောင်းဆောင်နေဆိုပြီးတော့
အခုဆိုလို့ရှိရင်ဒါဒီအာနာသိမ့်မှုနောက်ပိုင်းမှာဖန်းစည်းခံရတဲ့သတင်းတောက်တွေအတော်များများရှိပါတယ်ဒီလိုမျိုးသတင်းတောက်တွေသတင်းယူနေရင်းနဲ့အဖမ်းခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘာမှန်းပြောချင်ပါလဲ
ဘာမှန်းပြောချင်ပါလဲဆိုတော့ကျမတို့နားလည်မှုမလွဲစေချင်လို့ပြောချင်တယ်ကျမတို့သတင်းရှိသူသတင်းသွားယူတာကိုခဏပြခေါင်းဆောင်ဆိုပြီးကျမတို့ဆွတ်ထည့်လိုက်တဲ့အခါမှာကျမတို့နားလည်မှုအကြီးကြီးလွဲတဲ့အခါမှာကျမတို့ပဲနစ်နာတာကျမတို့ပဲခံရတာကျမတို့မိသားစုတွေပဲစိတ်ထိခိုက်ရတာနားကျင်ရတာအဲ့တော့ကျမတို့သတင်းသမားတွေကိုသတင်းသမားရဲ့ချက်ဝက်တွေဖောက်လားမဖောက်လားဆိုရယ်စီးနင်းလေးနဲ့ပဲတိုင်းတာပြီးတော့ကြည့်ယူခြင်းနဲ့အခြားဘာရင်းညာရင်းနဲ့တွေးပြီးတော့ကိုတန်များဖြစ်တိုင်းကိုဆွဲချက်ဆိုတဲ့ပုံစံမျိုးမှာအဲ့လိုမျိုးတွေမဖြစ်စေချင်ဘူးပေါ့နော်အခုဆိုကျမတို့ဒီစိတ်စာဆိုရင်လူငယ်တွေပဲထွက်တဲ့အတွက်သတင်းလေးကောင်းတယ်ဆိုပြီးထွက်သွားတဲ့အခါမှာဒီလူငယ်ခေါင်းဆောင်ဆိုပြီးဖန်ခံရတော့ကျမတို့အမှန်တော့သတင်းသွားရပါလေအဲ့လိုမျိုးဆိုတော့လင်းမားနေရာရောကျမတို့လင်းမားဆိုတာမမြင်စေချင်ဘူးမြင်လိုက်တဲ့လူတွေကဘာမှဖြစ်ပေမဲ့အမြင်ခံရတဲ့လူတွေရဲ့မိသားစုတွေမှန်တိုင်းပြောရင်ကျမဆိုအခုဒါဖုံးကနှလုံးရှိရဲ့ဒီဆိုင်ကယ်ကြီးပါရှိရဲ့ကျမဖန်ခံရတဲ့အချိန်မှာပတ်စံတပိတကြော်လဲထားခဲ့နိုင်တယ်မိသားစုတွေဒီတသိန်းနဲ့မလောက်တဲ့အတွက်ဒီပစ္စည်းတွေရောင်းရတဲ့အများကြီးကျမတို့အနစ်နာရဲပေါ့နော်ဒီတန်မြတ်ဖြစ်သွားတဲ့လူကတော့တန်မြတ်လေးပဲဖြစ်သွားတာကျမတို့ကတော့အများကြီးနစ်နာသွားရဲပေါ့ဆိုတော့ဆိုမျိုးရမမြင်သေးချင်ပါဘူးကျမတို့တန်မြတ်ရည်နဲ့မသိသေးချင်ပါဘူ
းကိုယ့်ကိုသတင်းသမားမလို့ဖမ်းနေလို့တော့မယူဆပါဘူးနော
်ဟုတ်ကဲ့ကျမစိတ်ထဲမှာတော့ဒါယူဆမိရဲ့ပေါ့ဒါကျမအမှန်တမ်းပြောရင်တော့လေဘာလို့လဲဆိုတော့ကျမက၃ရက်လေးလောက်တည်းကကျမကိုလားလာပြီးရှာနေရလေရှာနေရဆိုတော့ပသိမ်မှာဆန္ဒပြတာ၆ရက်နေရပြတာလေရွှေဝင်းက၃ရက်နေ၄ရက်နေလောက်တည်းကမရှာရရှိပါသေးတယ်ဆိုတော့ဟိုပဲကျမအရင်ကြက်ကြွနေလို့ပဲလာတော့မတီးဘူးပေါ့နော်ကျမသူတို့ကတော့ကျမကိုဆန္ဒပြကောင်းဆောင်လို့ဆွဲပြီးဖမ်းတယ်ဆိုပေမဲ့သတင်းသမားမို့လို့ပဲဖမ်းလိုက်တာလားမတီးဘူးလို့ခံစားမိရဲ့ပေါ့
ဟုတ်ကဲ့မရွှေဝင်းဖမ်းခံရတဲ့အချိန်မှာလေကို့မကကလေးငယ်လေးတယောက်ရှိတယ်လို့လည်းသိရတယ်လေကျမတို့ကဆိုတော့ဒီကြားထဲမှာကောဒီကလေးနဲ့ပတ်သက်ပြီးတော့ကိုနေခဲ့ရတဲ့9လအတွင်းမှာထိတွေ့ခွင့်ဟိုစကားပြောခွင့်ရတာမျိုးတွေရှိလားအချိန်နေရောဘယ်လိုရှိလဲပြန်လွတ်လာတဲ့အချိန်ကြတော့ကလေးနဲ့
က9လကြီးကြောက်သွားတော့တော်တော်ကြီးဖိန်းသွားတာပေါ့မမှန်မိဘူးပေါ့အဲ့လိုသူပြန်လွတ်လာသွားဆိုရင်ခြိလိုက်တာဆိုရင်လန့်တယ်ပေါ့သူအတင်းငိုရည်ပါရအောင်ဖြစ်တယ်ပေါ့မိုင်းအဲ့လိုပေါ့ကျုံချင်းမှာကျမတို့ဒီအထူးတရားရုံးဆိုပြီးသတ်မှတ်နေတာ ซาลีเนี่ยตะเซ็งตุ่ยอ่ะเหรอไอ้ตะเซ็งตุ่ยอ่ะกูอ่ะมันไม่มีหรอกล่ะตะเซ็งปုံสันမျိုးขึ้นนี่เนี่ยกูอ่ะตลอดใส่มากาวกูลุ่นลาแล้วโปซู้ว่ะบ่เนาะเนเน่เลยถ้ามาตะละแท้หาว่ะไอ้หลุแค่แค่นี้ย่อชื่ออ่ะแล้วรอบหน้าอศีบีซ้อมมาเลยมาล่ะ
အခုလိုမျိုးအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်မတ်ရွှေယူဝင်း။ဟု
တ်ကဲ့ပါမဟုတ်ကဲ့လေဒီစုံခဲ့တာကိုကအများကိုဝေမျှပြရလေကျွန်တော်တတင်းတော်ဆိုတာလေရှင်းလုပ်ပြရတဲ့အပိုင်းခံစားနာဆိုတော့ကိုတို့ကြောင့်အားလေးကိုကတော့ပြောင်းပြန်ရတဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်